ရီးလင်္ကာနိုင်ငံမှာလူပေါင်း359ယောက်ထိတည်ဆုံးခဲ့ရတဲ့အစ္စတာပွဲတော်တွင်အသေခံဘုံးခွဲတက်ခတ်မှုတွေကြုံခဲ့ရပြီးနောက်ကာဝေးဝင်းကြီးနဲ့ရဲတပ်ဖွဲ့အကြီးအကဲတို့ကိုနှုတ်ထွက်ဖို့သမ္မတမိုင်းထရီပါဆာစီရီစနာကတောင်းဆိုလိုက်ပါတယ်။ကာဝေးဝင်းကြီးမစရီဖာနန်တိုနဲ့ရဲချုပ်ပူချစ်ဆရာစွန်ဒရာတို့နှုတ်ထွက်ကြဖို့သမ္မတရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တက်ခတ်ခံရမယ့်ခြေအနေနဲ့ပတ်သက်လို့ရရှိထားတဲ့ထောက်လိုင်းသတင်းတွေကိုအစီရင်ခံဖို့ပြုတ်ခွက်ခဲ့တဲ့တာဝန်ရှိသူတွေကိုရပိုင်းတွင်အရေးယူမယ်လို့သမ္မတကရုပ်မြင်သံကြားမိန့်ခွန်းမှာပြောကြားပြီးနောက်တစ်နေ့မှာပဲနှုတ်ထွက်ဖို့တောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဘယ်သူတွေနဲ့အစားထိုးမလဲဆိုတာကတော့လက်တလုံးရှင်းရှင်းလင်းလင်းမရှိသေးပါဘူး။သတင်းချို့မှာတော့တက်ခတ်ခံရမယ့်အန္တရာယ်နဲ့ပတ်သက်လို့အိန္ဒိယထောက်လိုင်းအဖွဲ့တွေကသီးလင်္ကာနိုင်ငံကိုအချင်းချင်းသတိပေးခဲ့တယ်လို့တက်ခတ်မှုကျွလွန်ခဲ့တဲ့အဖွဲ့ဖြစ်မတင်ကြတဲ့အစ္စလာမ်စစ်သွေးကြွအဖွဲ့ NTG နဲ့ပတ်သက်လို့အသေးစိတ်ချက်လက်တွေစုဆောင်းထားတဲ့အကြောင်းလဲဖော်ပြကြပါရစေ။သမ္မတနဲ့ဝန်ကြီးချုပ်တို့ကြားနိုင်ငံအပြောင်းမှုတွေကြောင့်တက်ခတ်ခံရမယ့်သတိပေးချက်တွေကိုအရေးယူကန့်တွယ်ဖို့ပြက်ကွက်ခဲ့တာလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါ။ဝန်ကြီးချုပ်ကတော့စစ်သွေးဆောင်ရွက်မှုတွေမှာပြက်ကွက်တာတွေရှိခဲ့ကြောင်းမနေ့ကပဲဝန်ခံပြောဆိုထားပေမဲ့သမ္မတနဲ့သဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖြေရှင်းနိုင်ခဲ့တဲ့အကြောင်းလဲပြောဆိုထားပါရစေ။ချင်းနေမှာပဲပောက်ခွဲပစ္စည်းတွေနဲ့ထွက်ပြေးလွတ်မြောက်နေသူတွေရှိနေစေဖြစ်တဲ့ကြောင်းလဲဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။နိုင်ငံကာကွယ်ရေးတာဝန်ယူထားတဲ့သမ္မတကလွန်ကျွေးဆိုင်ရာစီးပွားတွေမှာဝန်ကြီးချုပ်ကိုတက်ခွင့်မပေးတာတွေရှိခဲ့တဲ့ကြောင်းလဲတက်ခိုက်မှုနောက်ပိုင်းမှာတာဝန်ရှိသူတွေချုပ်ကထောက်ပြထားကြပါတယ်။